မွန်မျိုးသားပါတီအနေနဲ့မွန်ပြည်နယ်ကင်းပြည်နယ်နဲ့တရင်းတိုင်အတိုင်းမှာရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခဲ့တဲ့အခြေအနေရပါတော့ကိုစလေလောင်းဘလောက်လောက်များရွေးကောက်ပွဲအောင်နိုင်ခဲ့ပါသလဲရှင
်ဆစ်ဆေးရဟိုပုံရောက်ပေါ့ဒါပဲလေမပြီးမပြီးသေးပါလေတယောက်ယောက်ကကိုရောကမသိပြဖြစ်နေတော့တော့ပဲရပါတဲတိုင်တိုက်ပါတော့မရပါဘူးကင်းပြည်နယ်ပါတော့မသိရသေးဘူးပေါ့အဖြေကတော့တိုင်းရည်ရဲကဝန်ကြီးလိုပါတော့အဲ့မှာကဟိုရတယ်လို့ပြောတာပေါ့ဒါပြမေးတော့မသိသေးဘူး
ရွေးကောက်ပွဲပြီးမှာပေါ့နော်အပါတီမိုးမျိုးသားပါတီအနေနဲ့ကြတော့နိုင်ငံရေးမှာပေါ့နော်ဘယ်လိုပုံစံနဲ့ရည်တည်သွားဖို့များရှိမလဲရှင
်ကျွန်တော်တို့ကတော့ဟိုပါတီရဲ့ချက်မဲ့လာစဉ်တိုင်းပေါ့ဒီမိုစီနဲ့ဓာတ်ငွေရအောင်တော့ဆက်တော့ပေါ့အဲ့လိုလုပ်တဲ့အဖွဲ့အစည်းတွေကကျွန်တော်တို့ကပေါင်းမလို့တော့ဆင်းလာပါပါကျွန်တော်တို့ကငွေရကတော့ဆွတ်တော်ပြပါရေထုတ်ရောက်ဝင်များပါတယ်ဒီရွေးကောက်ဝင်နေဆိုတော့အဓိကအကြောင်းကတော့ပါတီကျွန်တော်တို့ရအောင်ပြည်သူတွေကိုပြရပေးအောင်ဆိုတော့ကျွန်တော်အဲ့အဓိကတစ်ခုပဲသာရွေးကောက်ပွဲဝင်တဲ့ဆိုတော့အတိတ်ကဒါပါပဲရွေးကောက်ပွဲနိုင်မလို့ကြိုးစားပေါ့နိုင်နိုင်ပြန်ရပါသားပေါ့ပါတီရည်ရည်ရလို့ရှိကျွန်တော်တို့ကနိုင်ငံရေးဆက်လုပ်မယ်ကိုတော့ကပြည်သူတွေကိုကျွန်တော်တို့ကဖွဲ့စည်းအုပ်ချုပ်ကိုလက်ဖက်နိုင်တယ်ပါတီလက်ခံခံနိုင်တယ်ဘယ်လိုပဲပြရမယ်ဆိုကျွန်တော်တို့တော့အစိစိတ်ရှင်းပြဖို့လိုတာပေါ့ပါတီရဲ့ဖွဲ့စည်းပွဲကျွန်တော်ရေးရတာရှိပါတယ်မိသိအားသာရစစ်တပ်လက်ဖက်ကောင်ကျွန်တော်တို့တိုက်ဖက်ပါကျင်းပြောင်းတဲ့လူမျိုးဝါဒလက်ဖက်ကောင်အနိုင်ရတဲ့လူမျိုးဝါဒကိုလက်ဖက်ကောင်ဒါကျွန်တော်တိုက်ဖက်သွားမယ်ဒါပေမဲ့အဲ့ဒီတိုက်မယ်ကျွန်တော်ဆက်လုပ်သွားမယ်ကျွန်တော်တို့ဆက်ပြီးတော့ပြည်သူတရားလုံးကကျွန်တော်မြန်မာနဲ့ဖြစ်တဲ့ကိုတော့ကဒီပိုစီတဲ့တန်းတွေရရုပ်အတွက်ရောဆက်တယ်ပြောပြရဆက်ပြပဲ
တက်ဆက်သေးပါပဲပါဒီနိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲရလက်အရာပေါ့နော်ဒီတနိုင်ငံလုံးကနေရာတော်တော်များများမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအနိုင်ရရှိခဲ့တဲ့အနေအထားတွေရှိနေပြီပေါ့နော်ဒီအတွက်ပေါ့နော်ရွေးကောက်ပွဲအလွန်မှာတိုင်းသားပါတီတွေရဲ့ရည်တည်မှုအရောဘယ်လိုများဖြစ်လာနိုင်မလဲအပအနေနဲ့ဘယ်လိုများသုံးသပ်ပါသလဲရှင
်အမျိုးသားဒီမိုစီဖွဲ့ကနေကသူ့ကိုပေါင်းလို့မဲ့တိုင်းသားဖွဲ့စည်းရှိမယ်တိုင်းသားဖွဲ့စည်းဆိုတာကသူလက်အောင်ဖွဲ့ထားတယ်အများကြီးပါလေတင်းပြင်းနဲ့ဝင်းပြင်းနဲ့ဆိုတော့ LED ပြင်းနဲ့ဖွဲ့ရှိတယ်အဲ့ဒီလူတွေကတော့သူ့ပေါ့လို့ပါပဲဒါကျွန်တော်တို့ကလည်းသူရဲ့သွားရတာကိုမှန်ကန်ရောမှန်ကန်ရင်ကျွန်တော်တို့လည်းသူ့အားပြပါဘို့အကယ်မှန်ကန်မှုဆိုရင်ကျွန်တော်တို့အနောက်ကလိုက်လို့မဖြစ်ဘူး
ဒီရွေးကောက်ပွဲရလက်အတိုင်းဆိုရင်လက်ရှိအစိုးရပေါ့နော်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုအာဏာလွှဲပြောင်းရမယ်ပေါ့နော်ဒီအာဏာလွှဲပြောင်းရေးမှာနိုင်ငံရေးအခြေအနေတွေကဘယ်လိုများရှိလာနိုင်မလဲအဖအောင်ဘယ်လိုများမြင်ပါလဲရှင်
အာဏာလွှဲရောက်မိပေးပါတော့ကျွန်တော်ယုံကြည်ပါတယ်အပြောတယ်မို့ဆိုတာအပြောင်းလဲလုပ်ပြီးမယ်ပေါ့ပြောင်းလုပ်ပြီးမယ်ဆိုတာကသူအစိုးရဖွဲ့ပဲပေါ့အစိုးရဖွဲ့ပြီးအပြောင်းလဲလုပ်မယ်လို့ပြောတာပေါ့အဲ့ဒါကကျွန်တော်ထင်တာကနိုင်ငံရေးအပြောင်းလဲကတော့အဲ့မှာကစိတ်တော့မလှဘူးလို့ထင်တယ်ကျွန်တော်တိုက်ပြီးမှအဓိကပြောင်းလဲဖို့လိုတာက2000ကျော်ဖွဲ့စည်းဖို့ဒါအပြောသားတင်ဖို့စီကလည်းသူရာပြယူခွက်တော့အဲ့ကျွေးရတာပါတယ်တိတ်ကဥပဒေစိုးမိုးရင်နှစ်ကငင်းရမ်းရင်သုံးက2000ကျပ်ဖွဲ့စုံပြင်ဆင်ရေးဆိုပါတယ်ပါလိုက်ကသူတို့ကသူဆက်လုပ်မလားမလုပ်ဘူးဆိုတာအဲ့ပါမိတယ်ပေါ့ဆက်လုပ်လို့ရှိရင်ဆက်လုပ်လို့ဘယ်တော့ဖြစ်နိုင်မလဲမဖြစ်နိုင်ဘူးဆိုတာကျွန်တော်စဉ်းစားလို့ရအကယ်လို့2000ကျပ်ဖွဲ့စုံပြင်ဆင်ရေးဆက်လုပ်မယ်ဆိုတော့ကျွန်တော်တို့ကဥပဒေဆော်ရဖို့ကဝန်မလေးပါဘူးအစိုးရဖွဲ့နိုင်တဲ့ဝင်မဲ့လို့436ခွန်ဆက်6ရိုင်းလုံးမဲခွဲလို့နိုင်ပါဖွဲ့စုံပြင်လို့ရမယ်ဆိုတော့ပါလိုက်ကအဲ့ဒီကအစိုးရဖွဲ့တယ်ကအင်အားရရင်ရပဲ86နဲ့ကတော့ဖွဲ့စည်းပုံပြင်ဖို့ကမဖြစ်နိုင်သေးဘူးထင်တယ်သူတို့ထင်တာကဒီဖွဲ့စည်းပုံပြင်ဖို့အတွက်အဲ့တော့အစိုးရဖွဲ့လို့ရှိရင်ကြိုက်ဖို့ပြောတယ်သူပဲကူတာပဲဘာညာထင်တယ်ကွာကျွန်တော်သိမရှိပါဘူး6ရွေးဖွဲ့စည်းပုံပြင်လို့မရရင်ကျွန်တော်နိုင်ငံကဘာမှပြောနိုင်လို့ရပဲမရှိဘူး
ကကွေဦးစီးချုပ်ကိုယ်တိုင်ကလည်းပြောထားရပါတော့ဒီရွေးကောက်ပွဲရလက်ကိုလက်ခံမယ်ဆိုတဲ့အနေအထားတွေရှိတယ်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ကိုတမတော်ကပါလာနိုင်မဲ့အနေအထားရှိမလားအဘဘလို့များမြင်လဲရှင
်ကျွန်တော်မြင်ရတော့အစိုးရဖွဲ့ဟုတ်တဲ့သူလက်ခံမှာဒါတော်သိတယ်2008ဖွဲ့စည်းပုံကိုပြင်တော့လက်ခံအောင်တင်တယ်တိတ်ပကြိုက်ကင်းတော့ကပြင်ဆင်ရေးအတွက်ကိုတော့ကကြိုက်ဖို့ပဲလူနဲ့အားစားကြီးတယ်တပ်တော်ကကိုလုံးကကိုတော့မပြင်တဲ့ဘက်ကမဲပေးတာကသူဘာမှဖြစ်ခဲ့ဘူးအဲ့လိုဖြစ်တယ်ဆိုကျွန်တော်မြင်တာကဒီ2008ဖွဲ့စည်းပုံကိုပြင်လာတော့လက်မခံနိုင်ဘူးအဲမင်းအွန်လိုင်းကထပ်လက်ပြောတာက6ရအာရာပိုင်းပေါ့တက်ပေးကကွယ်မယ်ဆိုတာက6ရအာရာဆိုတာကဖွဲ့စည်းပုံကိုဆိုတာပဲအဲ့ဒါကအသက်ပိတ်ကကိုပဲသူအပြောင်းလဲမခံနိုင်ဘူးလို့ပြောတာဒါပါပဲ
နိုဝင်ဘာ10ရက်နေ့ကျင်းပခဲ့တဲ့ရွေးကောက်ပွဲကတရားမျှတတဲ့ရွေးကောက်ပွဲလို့ပြောလို့ရမလားအဘဘလို့များသုံးသပ်ပါသလဲရှင
်ကျွန်တော်တို့ပြောတာကတရားပြတဲ့ရွေးကောက်ပွဲလို့အပြည့်ဘဝပြောလို့မရဘူးထင်တယ်ကျွန်တော်တို့ဒီကော့တောင်လို့ပါလို့ကကျွန်တော်တို့ပါတီကဝဲပေးရဖြစ်တယ်မဲပေးနိုင်ွင့်ရှိတယ်ဒီအကုန်လုံးပေါ့ဟို9000လောက်ရှိတယ်ဟိုတော့ကစားတာပြတ်ပဲဖြစ်တယ်အချိန်တော့မသိဘူးနောက်ဘူးလို့ရွာတယ်ပါလေတချို့ရွာတယ်ပါ3000 4000မင်းပြရာရှိတယ်အဲ့ဒီကိစ္စတွေရှိတဲ့ကကြတော့ကကျွန်တော်တို့ဒီရွေးကောက်ဝယ်ပါနိုင်တဲ့ဟိုကြိုက်ပွဲမျိုးတွေကဘယ်လိုဆက်တော့ကနိုင်ပြရာကိုတော့ကဟိုခေါ်လဲအတော့ကကျိုတင်မဲနဲ့ကျွန်တော်တို့ရှုံးသွားဆက်ကွက်တယ်မဲနဲ့ပြန်ရှုံးသွားတယ်အဲ့လိုရှိတဲ့ကကြတော့ကျွန်တော်တို့တော့စဉ်းစားခက်တယ်တရားပြရရွေးကောက်ဝယ်ဖြစ်မယ်လို့ဟိုလက်ခံဖို့တော့ခက်တယ်
ကဲပါအခုလို့ဖြစ်ကြပေးတဲ့အတွက်အားလုံးကကျေးဇူးတင်ပါရှင်